ကိုမိုင်းဖုံးကျော်ရေအခုဒီပန်းစန်းကြီးလာကန်နေချလိုက်တဲ့ဆုံးဖြတ်ချက်တွေရလေထူးခြားတဲ့ဆုံးဖြတ်ချက်တချို့လည်းနည်းနည်းပြောပြပါအောင်ခင်ဗျ။
ဟုတ်ကဲ့အဓိကထူးထူးခြားခြားဆုံးဖြတ်ချက်ကတော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲကိုစူးစူးစီးစီးနဲ့တူတူသွားကြဖို့သဘောထားချတယ်ပြီးတော့တပီလုံးတိုင်းသာပြစ်ခတ်ရစေးလက်မှတ်ထိုးမယ်ဆိုရင်ကျွန်တော်တိုင်းသားလက်နက်ကိုင်တော်လိုင်းတက်ဖွဲ့တွေအကုန်လုံးပါဝင်ခွင့်ရတယ်ဆိုရင်အကုန်လုံးတစုတစည်းနဲ့ပါဝင်သွားမယ်ဆိုတဲ့သဘောထားတွေအဓိကကျွန်တော်ချပါတယ်ပြီးတော့ကျွန်တော်ဒီတခြားသဘောတူညီချက်တွေလည်းကျွန်တော်ရထားတာရရှိတော့တကယ်လို့လူအလုပ်ထက်ပြီးအလုပ်လုပ်မယ်ဆိုရင်တော့ UFC ပေါ့နော်ဟိုအဖွဲ့ကကမကစားပြုပြီးတော့နောက်ထပ်ဒီလိုစိတ်ဒီစင်းပွဲတွေထပ်ပြီးခေါ်ပြီးကျွန်တော်လုပ်ငန်းတွေလက်တွေ့ဆောင်ရွက်သွားမယ်ဆိုတဲ့အဓိကအချက်တွေကျွန်တော်သဘောတူပါတယ်
အဲ့တော့အခုလိုမျိုးပေါ့နော်ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ခွင့်ရမှာဒီတနိုင်ငံလုံးအပြစ်ခတ်ရစဲရေးကိုဒီဆက်ပြီးဆောင်ရွက်နိုင်မယ်ဆိုတဲ့အခါကျတော့ဒီရှေ့မှာအပြစ်ခတ်ရထားတဲ့အဖွဲ့ကြီးတွေရှိတယ်ပေါ့နော်အဲ့တော့သူတို့ရောဘယ်လိုသဘောထားရှိလဲခင်ဗျာ
သူတို့ကလည်းကျွန်တော်တို့အကုန်လုံးပါဝင်နိုင်ဖို့အတွက်အခြေခံမူကြီးရှိထားပါတယ်ဒီပြည်လုံးတိုင်းသားပြစ်ခတ်ရေးလက်မှတ်ထိုးမယ်ဆိုရင်တော့အားလုံးပါဝင်နိုင်ရေးကြိုးစားဖို့လိုတဲ့အားလုံးပါဝင်နိုင်မှပဲကျွန်တော်တို့ထူးနိုင်မယ်ဆိုတဲ့အဓိကတော့ကျွန်တော်တို့ဒီဒီပြည်လုံးတိုင်းသားပြစ်ခတ်ရေးစာချုပ်မူကြမ်းမှာပါသေးတဲ့ဟာတွေကျွန်တော်တို့လက်မှတ်ခံနိုင်သေးတဲ့ဟာတွေရှိတယ်အဲ့ဒါကိုကျွန်တော်ထပ်မံပြီးတော့မှဆွေးနွေးညီနိုင်သွားဖို့လိုတယ်ပြီးတော့ဒီမြန်မာဆိုရဖက်ကလည်းကျွန်တော်တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေဥပမာကိုကန်လိုဤတို့တော့စသဖြင့်အဲ့လိုတပ်ဖွဲ့တွေလည်းအကုန်လုံးအတိမတ်ပြုတ်တယ်ဆိုရင်နော်ကျွန်တော်တို့ပါဝင်လက်မှတ်ထိုးတော့နိုင်ဖို့ဆိုပြီးတော့ကျွန်တော်အဲ့လိုတော့သဘောတူထားပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီကိုမိုင်းဖုံးကျော်တို့ TNL အဖွဲ့ရဲ့နောက်တစ်ခါဒီ AA ရခိုင်တပ်မတော်ရဲ့ကိုကန်အဖွဲ့ရပေါ့နော်ဒီ NCCT အဖွဲ့ကနေပြီးတော့နှုတ်ထွက်မယ်ဆိုတာမျိုးဟိုတနေ့ကပြောထားတာလည်းရှိပါတယ်အဲ့ဒီကိစ္စရောအခုဘယ်လိုဖြစ်သွားလဲခင်ဗျာ
MCCD နှုတ်ဖက်မယ်ဆိုတာကကျွန်တော်တို့အဓိကကတော့ဆိုရတဲ့နှစ်ဖက်မူကျန်အစီအစီချောမွေးဖို့တာဝန်ပေးထားတာဖြစ်ပါတယ်ဒါပေမဲ့ MCCD ကကောင်းဆောင်တွေကပြီးခဲ့တဲ့မတ်လ30တန်းနေမှာလက်မှတ်ထိုးလိုက်တဲ့ပုံစံမျိုးဖြစ်သွားတော့ကျွန်တော်တို့နောက်ပိုင်းမှာကျွန်တော်တို့စူးစူးတွေအများကြီးဖြစ်တယ်လက်မှတ်ထိုးပြီးတဲ့နောက်ပိုင်းမှာအစိုးရဘက်ကဒီနိုင်ငံတကာကိုဒီအကုန်လုံးကပဲငြိမ်းချမ်းရေးရပွားတဲ့ပုံစံလိုလိုကျွန်တော်တို့ရှမ်းပြည်နယ်ဘက်မှာဆိုရင်လည်းလူထုကိုပြပွဲတွေလုပ်တယ်ပြီးတော့ကျွန်တော်တကယ်နဲ့ထဲမှာထိုးစစ်တွေလည်းတအားပြင်းလာတယ်ဆိုတော့ဒါတွေကကျွန်တော်တို့ကြားထဲမှာယုံကြည်မှုတော်တော်ပြတ်ပြတ်ရှိနေတယ်ဆိုတော့ NCCD ရဲ့ဖူးပေါင်းဆောင်ရွက်မှုကတော်တော်လေးကိုကျွန်တော်တို့ဟိုပြန်တုံ့တန်ရမယ့်အခြေအနေရှိတယ်အဲ့လိုအခြေအနေတွေကြောင့်ကျွန်တော်တို့ကသတိပေးတဲ့အနေနဲ့ကျွန်တော်တို့လှုပ်ထွက်မယ်ဆိုပြီးကျွန်တော်တို့အားလုံးအသိပေးတာပ
ါဆိုတော့တကယ်ကတော့ဒါနှုတ်မထွက်ဖြစ်ဘူးပေါ့နော်
တကယ်တော့ဒီအခုထိတ်သည့်စီဝေးပွဲက NCCD အစီအွေးပွဲမဟုတ်ဘူးလေဆိုတော့တကယ်နှုတ်ထွက်မယ်ဆိုရင်တော့ပူပေါင်းဆောင်ရွက်မှုရတယ်ဆိုရင်တော့ကျွန်တော် NCCD အစီအွေးမှာပဲရက်လို့ရမှာပ
ါဒီညီလာခံနေပေါ့နော်ဖွဲ့အားလုံးရဲ့ကိုယ်စားလှယ်တွေပါဝင်တဲ့ comedy လို့ဒါမှမဟုတ်ဘ ഹു လို့တခုပေါ့နော်အဲ့လိုမျိုးရောဖွဲ့ဖြစ်သေးလားခင်ဗျာ
ကျွန်တော်တို့အဲ့လို comedy ကတော့မဖွဲ့ဖြစ်ဘူးအဲ့လောက်ဒီအဆင့်မျိုးတော့ကျွန်တော်တို့မရထားဘူးကျွန်တော်တို့တိတာကတော့မွန်အဖွဲ့တို့ KNU အဖွဲ့တို့စသဖြင့်ကတော့တော်တော် UC comedy ပုံစံလိုဘာလို့လို့အဲ့လောက်ထိတော့မျိုးမှန်တာရှိတာပေါ့ဒါပေမဲ့ကျွန်တော်အဲ့လောက်ထိတော့မရပါဘူးဈေးကတော့ကျွန်တော်ဒီမှာ Asian ဖြစ်တယ် UWSB ကလည်းဝါအဖွဲ့ကရောမိုင်းလာရောသူတို့ကကျန်တဲ့အဖွဲ့တွေနဲ့ပုံစံချင်းကတော့တူပဲကျွန်တော်တို့အခုတွားနေတဲ့ NCCD တို့ဒီဖက်ဟာတို့သူတို့မှလိုက်ပါနိုင်ဖို့အခက်အခဲတွေရှိတယ်ပြီးတော့တပြည်လုံးတိုင်းသာပြစ်ခတ်စိတ်လက်မှတ်ထိုးမယ်ဆိုတော့မှသူတို့ကလိုက်ပါထိုးဖို့အခက်အခဲရှိတယ်သူတို့ကနိုင်ငံရေးတွေးဆဆွေးနွေးပွဲမှာပဲပါနိုင်မယ်ဆိုတဲ့ပုံစံတွေရှိတော့တော်တော်ဆယ်တော့အကုန်လုံးပါပဲကော်မတီတရတော့ကျွန်တော်ဖွဲ့ဖို့အဆင့်ထိတော့ကျွန်တော်မရသေးဘူးဒါပေမဲ့ကျွန်တော်မှဆုံချက်တစ်ခုတော့ကျွန်တော်တေချာပေါ်ရသွားပါတယ်ကျွန်တော်တို့နိုင်ငံရေးတွေးဆဆွေးနွေးပွဲမှာဆိုရင်အကုန်လုံးတူတူဆွေးနွေးသွားမယ်တကယ်လို့ဆိုရဖက်ကလည်းထိုးစစ်တွေရက်မယ်မထိုးရသေးတဲ့အဖွဲ့တွေကိုအကုန်လုံးသဘောတူလက်ခံတယ်ဒါအကုန်လုံးပါနိုင်တယ်ဆိုပြီးတော့မှတပြည်လုံးတိုင်းသာပြည်ခဲစိုင်းလက်မထိုးခဲ့မယ်ဆိုရင်တော့ကျွန်တော်တို့ဒီဝါအဖွဲ့ကနိုင်ငံရေးမှာဆွေးနွေးဖို့အတွက်တိုင်းသားတွေပူပြီးညီညွတ်ဖြစ်အောင်ဆိုပြီးတော့မှအဲ့လိုအဆင့်ကျရင်တော့ခဏပြောတဲ့ကော်မတီတွေတို့မဟုတ်လဲတခုခုဦးစီးကော်မတီတခုခုပုံစံမျိုးတော့ကျွန်တော်ရကောင်းရနိုင်မယ်လို့ကျွန်တော်ထင်ပါတယ
်ဒီညီလာခံမျိုးရောနောက်တစ်ချိန်ဘယ်လောက်ကျင်းပမယ်ဆိုတာမျိုးခံမှန်းကြလဲခင်ဗျ
အဲ့ဒါကတော့ကျွန်တော်တို့ကလူအပ်တယ်လှုပ်ဖို့လူတယ်တွေးဖို့လူပြီးဆိုရင်တော့ဒီခုပုံစံလိုပဲကျွန်တော်တို့ဒီဝါသဘာကဦးစီးပြီးတော့မှပြန်ခေါ်မှာပါအဲ့လိုပဲကျွန်တော်သဘောတူထားပါတယ်
ဟုတ်ကဲ့ကိုမိုင်ဖုံးကျော်ကြီးကျေးဇူးတင်ပါတယ်ဗျာအခုလိုပြောပြတာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့